ိုင်ငံကောင်စားရေးအတွက်ဟီတီနိုင်ငံ၏ခေါင်းဆောင်လေအတူလက်တွဲလှုပ်ဆောင်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပန်ကြားလိုက်ပါတယ်။ဟီတီနိုင်ငံသားတွေအတွက်ငြိမ်းချမ်းမှုရောလုံခြုံမှုပါရတယ်နဲ့လို့ပြောပါတယ်။ဟီတီနိုင်ငံမှာဗိုလ်တော်ကြီးကသမ္မတဂျိုဘန်မိုရစ်အလုတ်ကြံခါတဲ့နောက်ပိုင်းအချိန်လေးကသူအနိကဆောင်ကျင်နေတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဟီတီသမ္မတမိုရစ်ဟာဇူလိုင်9ရက်နေ့မနေ့အစောပိုင်းကပေါ်တော်ပရင်စ်မျိုးတော်ကသူ့နေအိမ်မှာတနက်နေ့အပစ်ခံရပြီးတည်ဆုံးခဲ့ရတယ်လို့သမ္မတကတော့မာတင်မိုရစ်ကတော့ပြင်းထန်တဲ့ဒဏ်ရာနဲ့ဖလော်ရီဒါပြည်နယ်မိုင်ယာမီမှာစိတ်ကူတာမှုခံခဲ့ရတာပါအချိန်လေးတွေကိုတေချာတိရဖို့ကြမ်းကျင်တဲ့အဆင့်နဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆီလုပ်ခဲ့ပြီးအမေရိကန်နိုင်ငံဘင်နီယာမှာကူညီပေးဖို့ကန့်နှံ့နိုင်တဲ့တည်အောင်လုပ်နေတယ်လို့လည်းသမ္မတကပြောပါတယ်စောင့်စားစစ်ဆေးမှာအကူအညီပေးနိုင်မှုအတွက်အမေရိကန်တရားရေးအမိငယ်လုံခြုံရေးနဲ့နိုင်ငံခြားရေးဌာနတွေအပြင်NSC မျိုးသားလုံခြုံရေးကောင်စီကအရာရှိတွေကပေါင်းတဲ့ကိုယ်စားလှယ်အဖွဲ့ဟာဟီတီကိုတနည်းအနေနဲ့ကရောက်သွားပြီဖြစ်ကြောင်းသမ္မတအင်ဒီကအကြေညာပါတယ်။အရေးပါတဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာအတွက်ဟီတီအစိုးရအရာရှိတွေနဲ့အတူပြန်လည်တုံ့တက်ခဲ့တယ်လို့သမ္မတအလုတ်ကြံခံမှုစုံစမ်းနေတဲ့ဟီတီရဲတွေနဲ့ပါပြည့်စုံခဲ့ရလို့ NSC ပြောခွင့်ရကပြောပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကယာယီဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ဖြစ်ရထားခံရသူသက်တော်ဥက္ကဋ္ဌတို့နဲ့ပါပြည့်စုံပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပြီးနိုင်တဲ့နိုင်ငံရေးသဘောတူညီမှုရအောင်ဆွေးနွေးဖို့အားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုတာပါ။တချိန်တည်းမှာပဲသမ္မတမိုရစ်ကိုလုံခြုံတက်ချက်မှုမှာနောက်ွယ်ကနေကြိုးကန်တယ်လို့တမ်းရရှိသူဖလော်ရီဒါအခြေစိုက်အသက်63နှစ်ရွယ်ဟီဒီအမေရိကန်ဆရာဝန်ခရစ်စတန်အီမန်နူရယ်ဆန်နံဖြစ်ကြောင်းဟီဒီရဲချုပ်ကတင်းငင်ညပြန်မှာပြောပါတယ်။သူဟာဟီဒီရဲကနေဖမ်းမိထားတဲ့ဟီဒီအမေရိကန်နိုင်ငံသား3ယောက်ထဲကတယောက်ဖြစ်ပါတယ်။